ဒီတင်ယူကောက်ပွဲတွေမှာလက်ရှိဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့ Conservative Party ကအောက်လွတ်တော်နေရာအများစုကိုနိုင်ရပြီမဲ့ပြက်ပြက်သားသားလူများစုဖြစ်ဖို့မဲနှဲငယ်လိုသွားတယ်ဆိုတာကိုမဲယုံထွက်ကောက်ယူတဲ့စစ်တမ်းတွေကပြပါတယ်။အောက်လွတ်တော်မှာအမတ်အရေးတွေက650ရှိပါတယ်။တနင်္ဂနွေလုံးကအတန်းနှင့်သတင်းသမားတွေကောက်ယူတဲ့စစ်တမ်းရလဒ်ကိုစာတပ်ပရိနေကမဲယုံတွေပိတ်သွားပြီးတဲ့နောက်မိနစ်ပိုင်းအတွင်းမှာပဲထုတ်ပြန်တာပါ။အခုရွေးကောက်ပွဲဟာဒီတင်နိုင်ငံမှာဆယ်စုနှစ်များစွာအတွင်းခံမှန်းရအခက်အခဲဆုံးနဲ့အရေးပါဆုံးရွေးကောက်ပွဲဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်။စစ်တမ်းတွေအရ Conservative Party ကအမတ်နေရာ316နေရာကိုအနိုင်ရပြီးအတိုက်ခံ Labour Party က239နေရာကိုအနိုင်ရပါတယ်။ Scotland မျိုးသား Party SNP ကအမတ်နေရာ58နေရာကိုအနိုင်ရပါတယ်။ Conservative Party နဲ့သူ့ရဲ့မဟာမိတ် Liberal Democrat Party နှစ်ခုပေါင်းပြီးအမတ်နေရာ326နေရာရမယ်လို့ခန့်မှန်းထားတဲ့အတိုင်းဖြစ်မယ်ဆိုရင်တော့ Mr. Cameron ဟာဝန်ကြီးချုပ်ဆက်ဖြစ်နေမယ်လို့လေ့လာသူတွေကပြောပါတယ်။ဒီပါတီကခုဟာ2010ပြည့်နှစ်ကလေးကညွန်ပေါင်းစုရောက်ဖွဲ့ပြီးအုပ်ချုပ်လာတာပါသူပြန်ပြီးရွေးကောက်ခံရတယ်ဆိုရင်အဖွဲ့ဝင်28နိုင်ငံပါဥရောပသမ္မဂ EU ထဲမှာဆက်ပါမယ်မပါဘူးဆိုတော့ကိုလူလူဆန္ဒခံယူပွဲလုပ်မယ်လို့မစ္စတာကင်မရွန်ကကြေညာပေးထားပါတယ်